ဥရောပဒေသမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဟာကူးစက်မှုကျဆင်းနေတာဒါမှမဟုတ်ဆက်မတိုးပဲတည်ငြိမ်နေတဲ့ပုံမျိုးတွေ့နေရပေမဲ့ဒီယောဂါပို့ဟာလူတွေချမ်းမှာအချိန်အတော်ကြာဆက်ပြီးရှိနေနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကဗိုလ်တပူးနေမှာသတိပေးလိုက်ပါတယ်။နိုင်ငံအများစုမှာဒီကာယောဂါဟာအခုမှကနဦးအဆင့်မှာရှိနေသေးတယ်လို့ဒီကာယောဂါတန်ကိုအစောဆုံးခံခဲ့ရတဲ့နိုင်ငံတချို့မှာလည်းယောဂါအကူးဆက်ခံရသူဥယျာဉ်ပိုးပြီးတိုးလာနေတာကိုအခုစပြီးမြင်နေရတာကြောင့်သတိထားကြဖို့ဒီယောဂါဆိုင်ရာဂျနီဗာနေဆန်သတင်းစာရှင်းလင်းပွဲမှာ WHO အကြီးအကဲ Tedros Ghebreyesus ကပြောကြားလိုက်တာပါ။နေအိမ်တွေမှာပဲနေတာနဲ့လူချင်းခက်ခွာခွာနေတဲ့လှုပ်ဆောင်မှုတွေကနိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်ပြန့်နှံ့မှုကိုကောင်းကောင်းတားဆီးနိုင်နေတာဖြစ်ပြီးအခုတော့ဒီလှုပ်ဆောင်မှုကြောင့်ရလာတဲ့ရလကနေဖြေလျှော့မှုတွေလုပ်ဖို့အတွက်စဉ်းစားလာတာကိုတွေ့နေရပြီးဒါဟာအကြီးဆုံးအန္တရာယ်တွေကတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။ဒါကြောင့်ဆေးစစ်ဖို့တီးခြားခွဲနေဖို့ယောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမိသူတိုင်းတီးခြားခွဲနေတိုင်းပြီးစောင့်ကြည့်ဖို့အပါအဝင် WHO ရဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်တွေကိုနိုင်ငံတိုင်းလိုက်နာကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းအရဗိုလ်တော်ဖူးနေမှာကမ္ဘာတစ်လျှောက်ကိုရိုနာဗိုင်းရပ်စ်ယောဂါအကူးဆက်ခံရသူပေါင်းက2,630,000ကျော်ရှိလာနေပြီးသေဆုံးသူပေါင်းက13,000ကျော်ရှိနေတာပါ